ရက်ပတ်ရွေးကောက်ပွဲစောင့်ကြည့်လေးလာရေးဖွဲ့တစ်ခုဖြစ်တဲ့ PACE ကိုရွေးကောက်ပွဲကော်မရှင်ကစောင့်ကြည့်လေးလာဝင်ပိတ်လိုက်တဲ့အတွက်ရွေးကောက်ပွဲပွင့်လင်းမြင်သာမှုအပေါ်မှာရက်ပတ်အဖွဲ့တွေကကန့်ကွက်နေကြတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ဟာအသင်းအဖွဲ့မှတ်ပုံတင်ထားခြင်းမရှိဘူးဆိုတဲ့အကြောင်းပြချက်နဲ့2020နိုဝင်ဘာ8ရက်မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကိုစောင့်ကြည့်လေးလာခွင့်ပေးဖို့ရွေးကောက်ပွဲကော်မရှင်ကညှင်းဆိုလိုက်တာပါ။ဒါဟာရပ်ပတ်အဖွဲ့စည်းတစ်ခုကိုရွေးကောက်ပွဲစောင့်ကြည့်လေးလာခွင့်ပိတ်တာဟာပထမဆုံးအကြိမ်ဖြစ်ပြီးရွေးကောက်ပွဲပွင့်လင်းမြင်သာမှုအတွက်စိုးရိမ်စရာဖြစ်ကြောင်း PACE အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာစိုင်းရဲကျော်စွာမြင့်ကဒီကနေ့ဩဂုတ်လ13ရက်သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။ရပ်ပတ်အဖွဲ့စည်း
ရဲ့ရွေးကောက်ပွဲစောင့်ကြည့်လေးလာခွင့်ကိုကန့်သတ်လိုက်တာဟာရွေးကောက်ပွဲရဲ့ပွင့်လင်းမြင်သာမှုနောက်ကရွေးကောက်ပွဲဖြစ်စဉ်ရဲ့တည်ငြိမ်မှုပို့ဆိုတာကတော့ရုပ်ကွယ်အလွန်ကာလမှာရှိတဲ့အငင်းပွားမှုနဲ့တည်ငြိမ်မှုတွေကိုတော့ကျွန်တော်တို့ဟိုအင်မတန်စိုးရိမ်နေတယ်။အဲဒါကြောင့်မို့လဲကျွန်တော်တို့ဟိုအနေနဲ့ပြည်တော်စုကော့ဘက်ကော်မရှင်ဒီနေ့ဆက်ပြီးတော့တိုက်တွန်းလာတာဒီဆုံးဖြတ်ချက်ကိုပြန်ပြီးတော့စဉ်းစားပါ။အစဉ်းစားပြီးတော့ကျွန်တော်မြစ်တိုင်ခံတယ်။ကျွန်တော်တို့အနေနဲ့ဒီ COVID-19 ကာလဖြစ်တဲ့ကြောင့်မို့ဒီကာလမှာရုပ်ကွယ်အောင်မြင်ဖို့ဆိုလို့ရှိရင်ပြည်တော်စုကော့ဘက်ကော်မရှင်နိုင်ငံရေးပါတီအရက်ဖက်အဖွဲ့အစည်းနဲ့သတင်းမီဒီယာရဲ့ပူးပေါင်းဆောင်ရွက်မှုမပါဘဲနဲ့ဒီရုပ်ကွယ်ဟာကျွန်တော်တို့ယုံယုံကြည်ကြည်နဲ့အောင်မြင်ဖြစ်ဖို့ဆိုရင်လည်းခဲရင်ပါ
ရွေးကောက်ပွဲစောင့်ကြည့်အကဲခတ်ခွင့်ငင်းပယ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်တောင်းရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ဖြေကြားသူတော့မရှိခဲ့ပါဘူး။ PACE အဖွဲ့ကတော့ကာယောဂါကာလမှုနိုင်ငံတကာစောင့်ကြည့်လေးလာသူတွေနေပါနိုင်တဲ့အခြေအနေမျိုးမှာပြည်တွင်းရပ်ပတ်အဖွဲ့တွေရဲ့အခမ်းကဏ္ဍပိုရေးကြီးနိုင်တယ်လို့ပြောပါတယ်။တခြားစောင့်ကြည့်လေးလာရဲ့အဖွဲ့တွေကလည်းကန့်ကွက်ခံရမလားဆိုတာစိုးရိမ်တာလည်းရှိပါတယ်။ဖန်တီးရင်ဖွဲ့ကလည်းရွေးကောက်ပွဲစောင့်ကြည့်လေးလာခွင့်ကိုမနှက်ဖန်လျှောက်ထားဖို့ရှိရလို့ဒါရိုက်တာဒေါခင်လေးငယ်က VOA ကိုပြောပါတယ
်။မီးစနစ်တကျလုံးတဲ့အဖွဲ့အစည်းတစ်ခုကအသေးဖွဲ့မပုံတင်ပေါ့။နော်မလုံးစားလေးတစ်ချက်ကိုပဲအကြောင်းကြပြီးတော့စောင့်ကြည့်လေးလာခွင့်ပေါ့မပေးဘူးဆိုတာတော့ကျွန်တော်တို့အနေနဲ့ဝမ်းနည်းပါတယ်ခင်ဗျ။လေးလာရဲ့အရက်ဖက်အဖွဲ့လေးရဲ့အချင်းခံစားရေးထွက်လာမှသာဒီကဘာကားတော့ပဲမြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာကတရားမျှတမှုလူလတ်မှုပွင့်လင်းမှုဒါအထောက်အပံ့ဖြစ်စေတဲ့ဆောင်မျိုးတွေလည်းအခုခုပေါ့နော်တရားမှုရောရှိလာလိမ့်မယ်လို့ထင်နေရှိတာ
။ငယူးမြတ်မာဖောင်ဒေးရှင်းရဲ့ရွေးကောက်ပွဲဆိုင်ရာအကြံပေးမမ်းမြနာနာတင်ကတော့စောင့်ကြည့်အကဲခတ်ခွင့်မပြုရဲ့ကိစ္စနဲ့ပတ်သက်လို့ကော်မရှင်နဲ့သက်ဆိုင်ရာအဖွဲ့တွေပြန်ဆွေးနွေးစီခြင်းတဲ့အကြောင်းပြောပါဗျ။အဲ့ဒါကျွန်
တော်တို့ကဒီကိစ္စနဲ့တော့ဒီတင်းဖွဲ့ဒီဟိုဥပဒေနဲ့ပတ်သက်လို့ပါလေ။ဒါဥပဒေရဒီမှတ်ပုံတင်တို့လည်းရဲ့မပုံမတင်ပဲနဲ့လည်းနိုင်တယ်ဆိုတော့ဒီအနေထားတစ်ခုပေါ့လေအဲ့လိုမျိုးတို့ဟာလေးရှိရတဲ့အခါကျတော့ကျွန်တော်ထင်တယ်မပုံမတင်မတင်ရတော့ဒီအထက်တစ်ခုတွေတော့ဒီရှိနေတယ်ပေါ့နော်ကျွန်တော်ကအဲ့လိုထင်ပါတယ်
2015အထွေထွေရွေးကောက်ပွဲမှာ PACE အဖွဲ့အပါအဝင်ရပ်ပတ်အဖွဲ့စည်း50ကျော်ကစေတနာဝန်ထမ်း11,300ကျော်ဟာမဲဆန္ဒရှင်စင်ကြီးညာပြတာရဲ့လုပ်ငန်းမဲရှားလက်တွေစုစည်းရဲ့လုပ်ငန်းနဲ့ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးစောင့်ကြည့်ရဲ့လုပ်ငန်းတွေမှာပါဝင်ဆောင်ရွက်ခဲ့ရလဲဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ